မလေးရှားနိုင်ငံကနေထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ကြမဲ့တရားမဝင်မြန်မာအလို့သမား10ဦးကိုနိုင်ငံကုဆာအုပ်အတုများနဲ့ဖမ်းမိတဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံတောင်ပိုင်းချွန်ဖုံးခရိုင်လမ်းမဲမြို့အာရှအဝေးပြေးလမ်းမအမှတ်47ရဲစစ်စီရေးခေတ်ကတာဝန်ကျရဲတွေကဇူလိုင်လ16ရက်နေ့ည12နာရီကျော်အချိန်လောက်မှာမောင်းလာတဲ့ငွေရောင်ဘဏ်ကားကိုတားဆီးစစ်ဆေးခဲ့ရမှာမြန်မာနိုင်ငံကုဆာအုပ်အတုတွေနဲ့မလေးရှားနိုင်ငံကနေထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ကြမယ်အလို့သမား10ဦးကိုဖမ်းမိခဲ့တာပါ။ရဲတပ်ဖွဲ့ကစစ်ဆေးတဲ့အခါမှာအသက်20နဲ့30ကျားသာရှိသေးတဲ့မြန်မာနိုင်ငံသားအမျိုးသား10ဦးဟာမလေးရှားနိုင်ငံအတွင်းမှာတရားမဝင်အလုပ်လုပ်ကင်နေကြသူတွေဖြစ်ပြီးကိုဗစ် -19 ရောဂါကူးစက်ပြန့်ပွားနေတဲ့ကာလအတွင်းအလုပ်ကင်မရှိအိမ်ငှားဖို့မရှိမြန်မာအစိုးရဘက်ကလည်းပြန်ခေါ်ပေးဖို့ကြံ့ကြာနေတဲ့အချိန်မှာလူပွဲစားတွေကိုငွေကြေးပေးပြီးနေရပြန်ဖို့လုပ်ခဲ့ကြတာဖြစ်တယ်ဆိုပြီးသူတို့ကိုစစ်ဆေးမေးမြန်းတဲ့အချိန်မှာအခုလိုပြောဆိုသွားပါတယ်ဒါကတော့ထိုင်းရဲတွေနဲ့ကျမရေးဝန်ထမ်းတွေကစစ်ဆေးနေတဲ့အချိန်မှာသူတို့ကဖြေကြားခဲ့တာပါထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့ထိုင်းဘက်ကတော့ကိုဗစ် -19 ကိုချက်ချင်းစစ်ဆေးပြီးတရားမဝင်မှုနဲ့ပဲစွဲချက်တင်မလားနိုင်ငံကုဆာအုပ်အတုကန်ဆောင်မှုတွေနဲ့ပါအပြစ်ပေးအရေးယူမလားဆိုတာကိုဆက်လက်စစ်ဆေးနေတယ်ဆိုပြီးပြောပြပါတယ်
ဒီရကျတို့မှလည်းဟိုမှာအခက်အခဲဖြစ်နေတယ်နေလို့လည်းမရအလုပ်ကလည်းမရှိပြီးတော့ယောဂါလည်းခုမှလည်းကြောက်တာရယ်အလုပ်ကရင်လည်းဒီနေဖို့စားဖို့တဲ့အခက်အခဲကြောင့်ဟိုတို့တွေအနေနဲ့ဒါကြားတဲ့နီလန်သုံးပြီးတော့အဲ့လိုမျိုးပြန်လာကြတာပွဲသားတွေအတုံးချတာကိုခံပြီးတော့အခုလိုမျိုးဖြစ်တာပေါ့နော်လက်ရှိမှာတော့ဒီကာလမပေါ်အလုံးပေါင်း17ယောက်စလုံးကိုဗစ်ယောဂါကိုဗစ်ရှိရှိတော့ဖြစ်တာပြီးတခြားကုန်းကစားဖို့ဒုက္ခကြတွေပါပါပါလာပြီးဆိုလို့ရှိရင်တော့အဲ့ဒါအမှုပို့ပြီးတော့ဖြစ်မယ်ဆိုလို့ရှိရင်တော့တို့ကထောင်ကြမဲ့သဘောအနည်းဆုံးတန်ကိုရဲခံရမဲ့သဘောဒါရောရှိရပါဘူးအခုပုံစံတိုင်းဆိုလို့ရှိရင်တော့တို့ကဒါဒီအစားအုပ်တွေကိုတို့ဘယ်လိုရလာလဲတို့ဒီပွဲသားနေပြီးတော့ဒီအေဂျင်စီကနေပြီးတော့စီစဉ်ပေးတယ်ဆိုရတယ်တို့အကုန်လုံးထောင်ချက်ပေးတယ်ဆိုလို့ရှိရင်တော့တို့ဘက်ကတို့ကဒီညမှာတက်သေးအနေနဲ့တို့တက်တာမှာပဲအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တို့အတူဆိုလို့ရှိရင်တော့ခုနပြောတဲ့တစ်နှစ်ခွဲပေါ်မှာအဲ့ဒီဝင်ကျင်ကတော့ရှားနေသေးတယ်တို့ဝင်ခံတယ်ဆိုလို့ရှိရင်အဲမှာတဲ့အမှုပဲဖြစ်ဖြစ်တို့သတ်မှတ်ထားတဲ့အမှုတွေမှလည်းဝင်ခံတယ်ဆိုလို့ရှိရင်ပြည်မှုရဲ့တော်ကိုစော်ပေးတယ်လေ
နိုင်ငံကုစားအုပ်တွေရဲ့အချက်လက်တွေကိုထိုင်းလာဝကကစစ်ဆေးရမှာနိုင်ငံကုစားအုပ်အတုတွေဖြစ်နေတာကိုတွေ့ရကြောင်းချွန်ဖုံးခရိုင်ရဲမှူးဝိမွန်ဖထဖူရဖာကထုတ်ပေါ်ပြောဆိုသွားပါတယ်မြန်မာနိုင်ငံသား10ဦးဟာမလေးရှားနိုင်ငံကနေထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ဖို့အတွက်လူကုန်ကူးနေတဲ့ပွဲစားတွေနဲ့ဆက်သွယ်ပြီးတဦးကိုဘန်းငွေ3500ပေးပြီးပွဲစားတွေရဲ့အစီအစဉ်နဲ့ပြန်လာကြတာလို့ဆိုပါတယ်အခုလိုမလေးရှားကနေထိုင်းနိုင်ငံကိုဖျက်ဖို့တက်တေကန်နိုင်ငံကုစားအုပ်အတုတွေကိုပွဲစားတွေကပဲစီစဉ်ပေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားတွေကဝန်ခံပြောဆိုခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံသားတွေကိုခေါ်လာတဲ့ထိုင်းနိုင်ငံသားကားမောင်းသူကိုတော့လူကုန်ကူးမှုဥပဒေနဲ့အရေးယူထားပြီးမြန်မာနိုင်ငံသား10ဦးကိုတော့တရားမဝင်ခိုးဝှက်မှုနိုင်ငံကုစားအုပ်အတုကန်ဆောင်မှုတွေနဲ့အရေးယူဖို့ဆက်လက်စစ်ဆေးမှုတွေလုပ်နေပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ